တရုတ်နိုင်ငံကသူတို့ရဲ့ကန်ယူရန်တခြားမှာအမေရိကန်တို့အနီးကပ်ထောက်လှမ်းစောင့်ကြည့်နေတာကိုအများဆုံးရပ်ဆိုင်းဖို့တောင်းဆိုလိုက်ပါတယ်။တရုတ်တိုက်လေယာဉ်နှစ်စင်းနဲ့အမေရိကန်စစ်ဖက်လေယာဉ်တစ်စင်းတို့ကြားပင်တဂွန်စစ်ဌာနချုပ်ရဲ့အဆိုအဖြစ် BNDA ဖြစ်နိုင်တဲ့အထိအနီးကပ်ပြန်တန်းတဲ့အခြေအနေဖြစ်ပြီးတဲ့နောက်တရုတ်ဘက်ကအဲ့ဒီလိုတောင်းဆိုတာပါ။တောင်တရုတ်ပင်လယ်ထဲကနိုင်ငံတကာရေပိုင်နဲ့ပေါ်မှာပြန်တန်းနေတဲ့အမေရိကန်ရေတပ်ပိုင်းကင်းထောင်လေယာဉ်နဲ့ P-50 အကွာနာအထိတရုတ်တိုက်လေယာဉ်နှစ်စင်းပြန်တန်းလာခဲ့တယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟောင်လီကတော့ဘာဖြစ်ခဲ့လဲဆိုတာအပေါ်ပင်တဂွန်ကပြောတာဟာမမှန်ဘူးလို့ဒီကနေ့ပြောပါတယ်။တရုတ်တိုက်လေယာဉ်နှစ်စင်းဟာဥပဒေနဲ့စီးမျဉ်းစည်းကမ်းတွေအရအမေရိကန်လေယာဉ်ကိုခြေရာခံပြီးစောင့်ကြည့်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်။တိုက်လေယာဉ်တွေဟာဘေးအန္တရာယ်မရှိတဲ့အကွာအဝေးကနေတောက်လျှောက်ပြန်တန်းခဲ့ပြီးအန္တရာယ်ဖြစ်စေတဲ့လုပ်ရမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်။ကြားပြတားစီတာဟာတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းနားမှာဖြစ်ခဲ့ပြီးဒါဟာတရုတ်လေပိုင်နဲ့အပေါ်ဆိုးရွားတဲ့ချင်းချောက်မှုဖြစ်တယ်လို့ပြောခွင့်ရဟုန်လေးကပြောပါတယ်